ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ကရှမ်းပြည်နယ်တွေကတခြားတိုင်းရင်းသားအဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးဖို့ကန့်လန့်ထားတဲ့တစ်ချိန်တည်းမှာပဲတိုက်ခိုက်မှုတွေလုပ်နေတဲ့အပေါ်မှာတိုင်းရင်းသားလက်နက်ကိုင်တချို့ကဝေဖန်နေပါတယ် RCSS ဘက်ကတော့သတင်းမှားတွေနဲ့နားလည်မှုလွှဲမှားခဲ့တာတွေရှိတယ်လို့တုံ့ပြန်ဖြေရှင်းပါတယ်ရှမ်းပြည်နယ်တွေကလက်နက်ကိုင်အဖွဲ့အစည်းတွေကြားဖြစ်နေတဲ့အခြေအနေအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုငင်းချန်းဆက်ပြီးတော့ပြောပြပေးပါမယ်ရှင်
စစ်ပွဲတွေကြောင့်ပြည်သူတွေကြုံတွေ့နေရတဲ့အခက်အခဲတွေရှော့ချရင်းနဲ့အဖွဲ့အစည်းတွေကြားအပြန်အလှန်နားလည်မှုပိုရရှိစေဖို့ဆိုပြီးရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ကရှမ်းပြည်နယ်အတွင်းမှာရှိတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုတွေ့ဆုံဆွေးနွေးဖို့ကမ်းလှမ်းတဲ့ကြေညာချက်ထုတ်ပြန်ခဲ့တာပါဒီလိုကမ်းလှမ်းပြီးမကြခင်မှာပဲမိုင်းကင်မြို့နယ်အတွင်းကသူတို့တပ်ဖွဲ့ဝင်တွေကို RCSS ကတိုက်ခိုက်တာရှိခဲ့တဲ့အကြောင်းတခြားရှမ်းတိုင်းဒေသအဖွဲ့ဖြစ်တဲ့ရှမ်းပြည်တိုးတက်ရေးပါတီSSPP ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူဆိုင်ဖုံဟန်က VOA ကိုပြောပါတယ
်။ဒီတော့ကစေရမှာထုတ်တာဗျာ။စေရမှာမနေ့ဆိုရေးပဲကျွန်တော်တို့အာဘီချင်းနဲ့လာထုတ်ရလဲရှိတယ်။ပြီးတော့ဒီနေ့ပိုင်းမှာကျတော့မိုင်းချောင်းရေးမှာမိုင်းကိုင်းနေတဲ့မှာကျွန်တော်တို့ရေးထည့်တယ်။အဲ့ဒါထုတ်တာတမျိုးလုပ်နေတာတခြားဖြစ်နေတယ
်။ SSPP ရဲ့သတင်းစာမျက်နှာမှာ RCSS ကမိုင်းချောင်းလုံးထောင်ခဲ့ပြီးလေးလုံးပေါက်ကွဲတာကြောင့်သူတို့တပ်ဖွဲ့ဝင်တဦးဒဏ်ရာရခဲ့ကြောင်းနဲ့ဒီလောက်ရဲ့ဟာရှမ်းတက်နှစ်တက်အကြာယုံကြည်မှုတိဆောက်ရေးကိုအဟံတားဖြစ်စေကြောင်းဖော်ပြထားပါတယ်။ပို့အမျိုးသားလူမျိုးရေးအဖွဲ့ PNL ကလည်းဒီလ23ရက်နေ့မောက်မယ်မြို့ကဒူးကြီးဒေသအတွင်းမှာ RCSS နဲ့သူတို့တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ကြောင်း PNL ရဲ့တွဲဘက်အတွင်းရေးမှူးတစ်ဖြစ်တဲ့ခွန်မင်းသိန်းကအခုလိုပြောပါတယ
်။ဒီကတဲ့23ရက်နေ့ကကျွန်တော်တို့ဒီမှာလည်းတိုက်ပွဲဖြစ်နေတော့ပါတော့သူတို့အဖွဲ့ကျွန်တော်တို့လည်းရေးပေါ်လေးလေးလုံးချုံရေးဆောင်ရနေရင်းနဲ့သူတို့နဲ့အဖွဲ့နဲ့တို့တော်တင်းဆိုင်စိတ်ပွဲဖြစ်သွားတာပေါ့။အဲဒါကဒီဖြစ်တော့လေကဒူးကြီးရဲ့ NC အစိုးရဆိုလို့ဆိုတော့ကျွန်တော်တို့အစီအစဉ်တွေဖြစ်တဲ့အနေအရပေါ့။စိတ်ပွဲဖြစ်တဲ့ဆိုတော့နောက်နောက်ဆက်ကြလို့အစီအစဉ်တော့ရှိကြပါမယ်
။နှစ်ဖက်တက်တွေကြနားလည်မှုလွဲမှားတာသာဖြစ်တယ်လို့ပြောပါတယ်
။အဲတတိယမဟုတ်မှမနော်အဲဒါကဟိုခံပြီးထားတဲ့တတိယတွေပဲလို့ဖြစ်တယ်နော်။ပြန်လေဦးနေဟိုကတူဒီထက်ကဆိုတဲ့ဟာကဟိုလေတဖွဲ့နဲ့တဖွဲ့ဟိုတီးမရကြလို့တွာလာအလုံးဆိုင်နဲ့ဖြစ်တွေ့မှုဖြစ်သွားတာအဲ့လိုအဲ့လိုကြောင့်ပါရှင်နာ
ပို့မျိုးသားလွတ်မြောက်ရေးအဖွဲ့ PNL ဘက်က RCSS တက်တွေသူတို့နယ်မြေအတွင်းဝင်ရောက်လှုပ်ရှားတာကြောင့်လို့ပြောဆိုတာတွေရှိနေပေမဲ့လည်း RCSS ဘက်ကတော့တရားဝင်နယ်မြေတတ်မှတ်တာမရှိသေးကြောင်းပြောပြီးညှင်းဆိုထားပါတယ်ဒီလိုနားလည်မှုလွဲမှားတာတွေရှိပေမဲ့လည်းရှမ်းပြည်နယ်အတွင်းကတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့တွဲဆုံဆွေးနွေးဖို့ကိုတော့ဆက်စူးစမ်းသွားမှာဖြစ်တယ်လို့ RCSS ဘက်ကပြောပါတယ်
။ဒီလိုကိစ္စမျိုးကတော့အခက်အခဲဆိုတာကတော့အနည်းနဲ့အများတော့ကြုံရမှာပဲပေါ့လေ။ဒါပေမဲ့ဒီလိုပဲရှိနေနေသိစီရက်ရှိနေတခုနဲ့တခွဲချင်းကပ်ပြီးတော့တွဲဆုံဆွေးနွေးနိုင်အောင်ဆိုတဲ့ရည်ချက်ကတော့ကျွန်တော်အမျိုးစူးစမ်းသွားမှာပဲဒီနော်
။ရှမ်းတိုင်းဒေသလက်နက်ကိုင်အဖွဲ့နှစ်ခုဖြစ်တဲ့RCSS နဲ့ SSPP တက်တွေဟာပြီးခဲ့တဲ့လပိုင်းနေအတွင်းရှမ်းပြည်နယ်မြောက်ပိုင်းတီဘောကြောင်မဲဒေသတွေအပြင်တောင်ပိုင်းကလဲချာမိုင်းကိုင်ပင်လုံရက်ဆောက်ဒေသတွေမှာပါတိုက်ပွဲတွေဖြစ်ပွားခဲ့သလိုလက်ရှိမှာလည်းနှစ်ဖက်တက်တွေအကြားစည်ရေးတင်းမာမှုတွေရှိနေဆဲဖြစ်ပါတယ်ရှမ်းပြည်တပ်မတော်တောင်ပိုင်းအဖွဲ့လိုလူသိများတဲ့ RCSS နဲ့ PNL အဖွဲ့နှစ်ဖွဲ့လုံးကမြန်မာစစ်တပ်နဲ့ NCA ခေါ်အပြစ်ရက်စာချုပ်ကိုလက်မှတ်ရေးထိုးထားသလိုလက်ရှိစစ်ကောင်စီကဖိတ်ခေါ်နေတဲ့ငင်းညာရေးဆွေးနွေးပွဲတွေကိုပါဝင်တက်ရောက်နေတဲ့အဖွဲ့တွေလည်းဖြစ်ပါတယ်။ရှမ်းပြည်တပ်မတော်မြောက်ပိုင်းအဖွဲ့တွေဖြစ်တဲ့ SSPP ကတော့ NCA ကိုလက်မှတ်ထိုးမထားပါဘူး။ဒါပေမဲ့လည်းစစ်ကောင်စီကဖိတ်ခေါ်တဲ့ငင်းညာရေးဆွေးနွေးပွဲတွေကိုမဟာမိတ်အဖွဲ့တွေဖြစ်တဲ့ဝမိုင်းလာအဖွဲ့တွေနဲ့အတူတက်ရောက်နေပါတယ်။ရှမ်းပြည်နယ်အတွင်းတိုင်းရင်းသားအဖွဲ့တွေကြားစီရေးပရိပခတွေကိုတွဲဆုံဆွေးနွေးဖြေရှင်းဖို့ပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့မှာကြာရောက်တဲ့စင်ရတုရှမ်းပြည်အမျိုးသားနေတုံးကလည်း RCSS ဘက်ကကမ်းလှမ်းခဲ့ပါတယ်။ဒါပေမဲ့လည်းအောင်မြင်မှုမရပဲနှစ်ဖက်တက်တွေအကြားထိတ်တိုက်တိုက်ပွဲတွေမကြာခဏဆိုသလိုဖြစ်ပွားနေပါတယ်ခင်ဗျာ။